ပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းကရခိုင်ပြည်နယ်ရသေးတောင်မြို့နယ်မေရွတ်မြစ်ကြောင်မှာပြေးဆွဲနေတဲ့ရွှေနဒီရေရင်ပေါ်ကနေဖမ်းခေါ်သွားတဲ့သူတွေကတချို့ဒီကနေ့ပြန်လွတ်လာပါပြီ။ရခိုင်လက်နက်ကအေအေဖွဲ့ကခေါ်ယူထိန်းသိမ်းထားတဲ့သူတွေကတချို့ကိုစစ်ဆေးမင်းငင်းတာတွေပြုတ်လုပြီးတော့ဒီကနေ့မနေ့6နိုင်လောက်မှာပြန်လွတ်လိုက်တယ်လို့အေအေဖွဲ့ရဲ့ပြန်ကြားရေးတောင်းကခိုင်ဒုခကပြောပါပြီ။အေးဖွဲ့ရသူတို့ကိုဖမ်းဆီးထားချိန်မှာကောင်းကောင်းမွန်မွန်ထားရင်ကိုပြန်လွတ်လာသူတွေကပြောပါရည်။တရင်ပြေဆောင်ကတော့ဆက်သွယ်နေမြန်ထားတဲ့ကိုတက်နိုင်ဆက်ပြီးတော့ပြောပြပေးပါရှင်
။ရခိုင်လက်နက်ကန်အေးဖွဲ့ကရှင်းတိနိုင်ငံပေါ်မှာပါလာတဲ့ခရီးသည်တွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကဖမ်းဆီးခေါ်ဆောင်တော့ပြီး7ရက်ကြာမှပြန်လွတ်ပေးလိုက်တာပါ။ဖမ်းဆီးခံထားရသူတွေထဲကအရသာ25ရောက်ကိုဒီကနေ့မနက်6နာရီလောက်မှပြန်လွတ်ပေးခဲ့တယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တူခါကဘူရော်ရေကိုပြောပါတယ်
။သူလွတ်ပေးတဲ့နေရာကတော့ဒီဘူတီတောင်မြို့နယ်ဘူတီတောင်မြို့နယ်မြေတောင်ရွာခွန်ကြီးကျောင်းမှာဒီမြေတောင်ကျွော်အုပ်ချုပ်ရေးမှုရဲ့လက်ထက်ကတော့ကောင်းကောင်းမွန်မွန်ကျွန်တော်တို့ကပေးပြောင်းပေးအပ်ပြီးတော့လွတ်ပေးခဲ့တာဖြစ်တယ်။ဒီလိုရှိရင်ခရီးကြီးရဲ့အဖြစ်လည်းပဲဒီတယောက်ကိုငွေကြေးတိုင်း15,000ကိုလည်းပဲပေးလိုက်တယ်ဒီလိုရှိရင်ဒီလိုလာတဲ့ကပါလာတဲ့ဒီဖုံးတွေတခြားပစ္စည်းတွေအားလုံးလည်းတခုမှပြန်ပြန်ပြီးတော့ပြေးလိုက်ကြတယ်
။ဖန်ဆီးခံနေရစဉ်တွင်သူတို့ကကောင်းကောင်းမွန်မွန်ထားပြီးစစ်စစ်နင်းနန်းတာတွေပြုလုပ်ခဲ့တယ်လို့ဒီကနေ့ပြန်လေလွန်မြောက်လာသူရေတောင်မျိုးနေကကိုဇော်ဝင်းဦးကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့တော့သူတို့ပြီးတော့ဖန်ဆီးလာတာကစစ်စစ်ကတော့စစ်တရကိုနောက်သူတို့ကကျွန်တော်တို့ဒီဘီယူဆိုင်ရဲ့ကိုယ်ရဲ့မှာလည်းကျွန်တော်တို့ကကျမလေးဆိုလေဒီကကျွန်တော်တို့ဘီယူဆိုင်ပေးတယ်ဖြင့်နောက်ဆက်ကျွန်တော်တို့ကျွန်တော်တို့အစားအသောက်နဲ့တက်တက်ပြီးတော့ဒီကကျွန်တော်တို့ဘီယူဆိုင်ပေးတယ်အကောင်အောင်အဆင်ပြေပါရဲ့ကိုကျွန်တော်တို့ဟုတ်ကျွန်တော်တို့စီးဆင်းတာတော့ကျွန်တော်တို့ကအထွေထွေတော့မဟုတ်ပါဘူးကျွန်တော်တို့မရလေပေါ့နော်မရလေဘာသာလောက်တာလေပေါ့နော်ဘူးပြီးတော့ဟိုအေးလောက်ပါပဲကျွန်တော်ရှိရှိပဲတော့ပဲတော့ပုံရပါဘူ
းအော်တိုဘာလ26ရက်နေ့ကရှင်နေဒီမြန်ရင်ပေါ်ကလူတွေကိုစတင်ဖမ်းဆီးတော့ပြီနိုင်ပိုင်းအကြမှာပဲတမ်တော်ကလေကြောင်းကနေလိုက်လိုက်တိုက်ခိုက်ခဲ့တဲ့အတွက်အဲဖွဲ့ဝင်တချို့နဲ့ရှင်နေဒီပေါ်ပါလာသူတချို့အသက်ဆုံးရှုံးခဲ့ကြောင်းအဲဖွဲ့ကနောက်တနေ့အော်တိုဘာလ28ရက်နေ့မှာတင်ထုတ်ပြန်ခဲ့ပါတယ်တမ်တော်ကလိုက်လံကြိတ်ခတ်စဉ်သူတို့ကြုံတွေ့ခဲ့ရတဲ့ရှင်တွေကိုတော့အခုပြန်လာလာသူတို့ကခုလိုပြောပါတယ်အထင်ဖြစ်တဲ့နေမှာပဲတမ်တော်ကလေနဲ့လိုက်လံတိုက်ခိုက်နေစဉ်အတွင်းမှာထပြင်းလမ်းများလာသူ15ဦးရှိတယ်လို့တမ်တော်ဖက်ကပြောဆိုထားပါတယ်။အဲအဲဖွဲ့ကတော့အဲ့ဒီရှင်ကနှစ်ဖက်ပြန်လာတိုက်ခတ်မှုတွေရှိခဲ့ပြီးရုံတုံကားဖြစ်နေတာကြောင့်ပြန်လာလာသူအရင်တည်းအတိအကျကိုမသိရဘူးလို့ဆိုပါတယ်။အခုပြန်လာလာတဲ့25ယောက်ထက်မှာရတိတောင်မျိုးနေက2ယောက်စစ်တွေမျိုးနေက1ယောက်နဲ့ကျန်တဲ့သူတွေအများစုဟာဘူတီတောင်မျိုးနေကဖြစ်တယ်လို့သိရပါတယ်။လက်ရှိချိန်မှာကျန်တော့လာတဲ့သူတွေကိုဘူတီတောင်မျိုးနေနေခြားဆောင်တုံးမှာခေါ်ယူပြီးဆက်လက်ဆက်ဆဲနေတယ်လို့ဘူဒီတော်မျိုးနဲ့မျိုးသားလက်တော်ကိုယ်စားလှယ်ဥမောင်ချော်ဆန်ကပြောပါတယ်
။အဲဦးတော်ကဟိုကနေဦးတော်ကအဲ့ဒီဟိုဩတိမာကနေကားနဲ့ခေါ်လာတယ်။ကားနဲ့ခေါ်လာပြီးတော့မျိုးနဲ့အုပ်ချုပ်မှုကိုလာတယ်။မျိုးနဲ့အုပ်ချုပ်မှုယုံကယုံကိုအလာမာတယ်။မှရစ်တဲ့ဘက်ကနေမျိုးနဲ့အုပ်ချုပ်မှုယုံကနေတိစိစရာရှိတယ်ဆိုတော့နေစားစားသုံးကိုခေါ်လာခဲ့တယ်။သူတို့ကအမှုမှာရစ်တဲ့မှာအမှုဖွင့်ရတယ်လို့ပြောတယ်။ဒီမှုနဲ့ပတ်သက်ပြီးတော့တက်တဲ့ခံပစ္စည်းတွေရှိတယ်ဟိုဖြေပေါ်မှာကြံခဲ့တဲ့တက်တဲ့ခံပစ္စည်းတွေအဲ့ဒီတက်တဲ့ခံပစ္စည်းတွေကိုပြန်ကျောင်းစစ်စစ်ဒီမှာဟောမှုကိုအတိုက်တာသူတို့ဆော်ရမသိကြတဲ့ဒီကတော့သူတို့ကိုတက်တဲ့ဆိုင်ဖြစ်စင်းနေဖို့အတွက်ဆိုပြီးတော့နေရှားဆောင်သုံးကိုခေါ်လာတယ်။အဲဒီမှာသူတို့ကိုတရားစင်းစစ်စစ်နေတယ်ဦးလို့လည်းသူတို့ပါလာတယ
်။တခိုင်လက်နက်ကန်အေအဖွဲ့ကဖမ်းဆီးထားတဲ့သူတွေထဲကနောက်ထပ်တင်ရှိနေတဲ့သူတွေရဲ့အသေးစိတ်ကိုအခုချိန်မှာပြောပြလို့မရသေးဘူးလို့အေအေတင်ကြားရေးတာဝန်ခံခိုင်တူခါကပြောပါတယ
်။အဲဒီမှာဒီနောက်ထပ်ပြန်တဲ့ဒီဟိုကြပါနော်စစ်ထွက်နေပတ်သက်တဲ့သူတွေပေါ့။အဲဒီသူတွေကိုတော့ဟိုကျွန်တော်တို့ကတော့ဒီဆက်ပြီးတော့ထင်းထင်းထားအောင်မယ်ပြီးလို့ရှိရင်တော့ပြာသူတို့ကတော့ဟိုလူကြီးအတိအကျတော့ကျွန်တော်တို့လုံးလုံးစီပြောလို့မရဘူးဒါတော့ရှင်းတဲ့နဲ့ပတ်သက်တဲ့လုံခြုံရေးကိစ္စဖြစ်တဲ့အတွက်ကြောင့်လည်းလုံးလုံးစီတော့ဖုံးပြခဲ့တော့မရှိသေးဘူးကြ
။ရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေလေးတင်းထန်လာတာနဲ့အများအရာသားတည်သူတွေကိုတတ်မတော်ကရောရခိုင်လက်နက်ကန်အဖွဲ့ဘက်ကပါဖမ်းဆီးဆဲဆဲတာတွေရှိနေပါတယ်ခင်ဗျာ။